မြန်မာအစိုးရကနိုင်ငံပိုင်ဂျိုဒုစနစ်တည်ထောင်ရေးကိုစတင်လှုပ်ဆောင်နေတာမှာဂျိုဒုစနစ်တည်ထောင်ရေးဦးဆောင်ကော်မတီရဲ့ပထမကျင်းအစည်းအဝေးပွဲကိုဧပြီလ28ရက်နေ့ကနေပြည်တော်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနစီဝေးခန်းမှာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံဟာဂျိုဒုဆက်သွယ်ရေးစနစ်ကို Geo Stationary Palan Indian Ocean Region IOR 60 degree အရှိတနေရာမှာရှိတဲ့ Intelsat ငါဂျိုဒုကိုအသုံးပြုပြီးတော့တယ်လီဖုန်းဆက်သွယ်ရေးနဲ့ရုပ်တံလက်ခံရရှိလို့အတွက်1999ခုနှစ်ကစတင်အသုံးပြုခဲ့တဲ့အကြောင်းအဲ့ဒီနောက်1990ခုနှစ်မှာ AirSat 1နဲ့1998ခုနှစ်မှာ Timecom 3တို့ကိုပါတိုးချဲ့အသုံးပြုခဲ့ကြအောင်ဂျိုဒုစနစ်တည်ထောင်ရေးဥဆောင်ကော်မတီဥက္ကဋ္ဌဒုသမရဦးမြင့်စွေကဆွေးနွေးပွဲတွေမှာပြောကြားခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းကြောင်းလဲလာနေတဲ့ဆက်သွယ်ရေးလိုအပ်ချက်တွေနဲ့လူမှုဘဝတိုးတက်ဖွံ့ဖြိုးရေးတို့အတွက်လိုအပ်ချက်တွေအရမြန်မာနိုင်ငံ Space Agency အာကာသဌာနတည်ထောင်ရေးအတွက်စတင်အကောင့်ထဲပေါ်နေပြီဖြစ်ကြောင်းဒုသမရဦးမြင့်စွေကပြောပါတယ်။2018-2019ခုနှစ်တွေမှာဘတ်ဂျက်ရထားပြီးအကျိုးအမြတ်တွက်ချက်တင်နေရာတွေကိုတွက်ချက်ပြီးတော့ဥပဒေလုံထုံးလုံနေတဲ့အညီလုံခြုံရေးကောင်းတဲ့ဂျိုဒုနဲ့ချိတ်ဆက်ပြီးတော့အများဆုံးအကောင့်ထဲပေါ်နိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဆက်သွယ်ရေးဂျိုဒုထားရှိခြင်းအပြင်ကုန်းတွင်းပိုင်းရေပေါ်နဲ့ကျွန်းတွေပေါ်အထိတိုင်းပြည်နေရာအနှံ့အပြားအတွက်ဆက်သွယ်ရေးဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာဖြစ်ပါတယ်။